COVID-19 ကရောဂါတိုက်ဖျက်ရေးလှုံ့ဆော်မှုတွေလူတွေစိတ်ပျက်လာနိုင်ပေမဲ့ဒီရောဂါပိုးကတော့မမောမပန်းဆက်ပြီးဒုက္ခပေးနေမှာဖြစ်တာကြောင့်ဒီရောဂါတိုက်ဖျက်ရေးကိုမနာမနေဆက်ပြီးလှုံ့ဆော်ကြဖို့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အကြီးကဲ Tedros Ghebreyesus ကတင်လာနေမှာပြောပါတယ
်။ We might be tired of COVID-19.
COVID-19 တွေကျွန်တော်တို့စိတ်ကြလာနိုင်တယ်။ဒီယောဂပုဒ်ကတော့မနာရန်ဆက်ပြီးဒုက္ခပေးနေမှာဖြစ်တယ်လို့နိုင်ငံရေးအရပြောဆိုတာတွေထင်မြင်ချက်တွေကိုလည်းသူက view ဆိုင်မှာမဟုတ်ကြောင်းနဲ့ကျွန်တော်တို့ဘက်ကတိတ်ပန်နေကြလှုပ်ဆောင်အဖြေရှာပြီးစီစီလုံးလုံးရှိမှသာကြော်လွှားနိုင်မှာဖြစ်ကြောင်းပြောသွားတာပါ။ဒါပြင်ကျန်းမာရေးချို့တဲ့သူတွေဟာဒီယောဂပုဒ်ရဲ့တားကောင်ဖြစ်လာတယ်လို့ဒန်းတူညီမျှမှုမရှိတာ၊သိရနဲ့လက်မခံတာ၊တမင်လှည့်ယူရှိတာမျိုးလို့တခြားအားနည်းမှုတွေကလည်းသူ့ရဲ့သားကောင်ဖြစ်နေတယ်လို့တပတ်ကြာချင်းပါတဲ့ကမ္ဘာ့ကျန်းမာရေးအဖွဲ့ကြီးရဲ့နှစ်ပတ်လည်ညီလာခံမှာ WHO အကြီးအကဲကပြောပါတယ်။ကမ္ဘာတစ်လွှာကိုဗစ် -19 ကူးစက်ခံရသူကတန်90ကျော်သွားပြီဖြစ်ပြီးဒီရောဂါကြောင့်သေဆုံးရသူက 1.25 သန်းကျော်ရှိနေခြင်းမှာအခုလိုပြောကြားလိုက်တာပါ။တချိန်တည်းမှာပဲ American ဆေးကုမ္ပဏီတစ်ခုဖြစ်တဲ့ Pfizer ကသူတို့ဟာ COVID-19 ကာကွယ်ဆေးအတွက်စမ်းသပ်စစ်ဆေးမှုမှာနောက်ဆုံးအဆင့် Stage 3ကိုရောက်နေပြီဖြစ်ပြီးဒီကောက်ဝဲဆေးရဲ့ထိရောက်မှုဟာရာခိုင်နှုန်း90%ကျော်ရှိတယ်လို့တင်းနှံလာနေမှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်